တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့နိုင်ငံရေးအကျဉ်းသားများစီစဉ်ရွေးချယ်ရေးကော်မတီရဲ့စတုထအကြိမ်မြောက်အစည်းအဝေးမှာလက်ကျန်နိုင်ငံရေးအကျဉ်းသားအရေးအတွက်ကိုအတိမပြုနိုင်သေးပေမဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတစ်ယောက်မှမကြံအောင်လွှတ်ပေးမယ်လို့နိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီဥက္ကဋ္ဌဝန်ကြီးဦးစိုးသိန်းကကတိပေးလိုက်ပါတယ်။ဒါ့အပြင်နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးရမှာခံဝင်ချက်ပေးထားရတယ်လို့ဖြစ်နေတဲ့ပုံမှန်401နဲ့လွှတ်ပေးထားတဲ့သူတွေကိုအစိုးရကထပ်ပြီးအရေးယူမှာမဟုတ်ဘူးလို့လည်းပြောခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်
။နိုင်ငံရေးကျင်းသားများစီစီရွေးချယ်ရေးကော်မတီကဒီကနေ့ဇွန်လ16ရက်နေ့မှာမြန်မာညီငယ်ရေးစင်တာမှာနေ့တည်မြောက်နိုင်ငံရေးကျင်းသားစီစီရွေးချယ်ရေးအစည်းအဝေးကိုလုပ်ခဲ့တာပါ။ဒီအစည်းအဝေးပြီးမှာတော့နိုင်ငံရေးကျင်းသားအရေးလှုပ်ရှားနေတဲ့အဖွဲ့တွေကကော်မတီထဲမှာပါနေတဲ့အာဏာပိုင်တွေကိုသူတို့လက်ထက်မှာရှိနေတဲ့နိုင်ငံရေးကျင်းသားဟောင်းတွေရဲ့စီရင်တွေပေးလိုက်ပြီးတော့လက်ချက်နိုင်ငံရေးကျင်းသားတွေရဲ့စီရင်ပြုစုဖို့ဆွေးနွေးခဲ့တယ်လို့နိုင်ငံရေးစီစီရေးကော်မတီဝင်လည်းဖြစ်နိုင်ငံရေးကျင်းသားဟောင်းအဖွဲ့ဝင်လည်းဖြစ်တဲ့ဦးရဲအောင်က VOE ကိုအခုလိုပြောပါတယ်
အစည်းအဝေးမှာကကျွန်တော်တို့ကဟိုစီရင်စရာတွေကလေပထမတစ်ခါကျွန်တော်တို့တတိယအစည်းအဝေးမှာပြေးထားတဲ့အစည်းအဝေးစရာပေါ်မှာဟိုအရောက်နေရာပေါ်မှာတော့ကျွန်တော်တို့အဖွဲ့တွေအနေနဲ့ကျွန်တော်တို့တင်ပြထားတဲ့စီရင်တွေကိုတော့ကျွန်တော်တို့ recommend လုပ်ပေးလိုက်ပါတယ်ဒီလိုမျိုးနိုင်ငံရေးအကျဉ်းသားဖြစ်ကျွန်တော်သတ်မှတ်တယ်ဆိုတဲ့ဟာပေါ့နော
်လက်ချက်နိုင်ငံရေးအကျဉ်းသားစီရင်ကိုဒီကနေ့အစည်းအဝေးမှာအတိမပြုနိုင်ခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားစီစီရွေးချယ်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်တမန်ရုံးဝန်ကြီးလည်းဖြစ်တဲ့ဦးစိုးသိန်းကမြန်မာနိုင်ငံတနင်္သာရီအကျဉ်းတော်တွေထဲမှာနိုင်ငံရေးအကျဉ်းသားခေါင်းဆောင်အောက်မှာထောင်ချခံရသူတွေတယောက်မကျန်လွတ်တဲ့အထိလွတ်ပေးမယ်ဆိုပြီးတော့အစည်းအဝေးမှာကတိပေးလိုက်တဲ့အကြောင်းကော်မတီဖွဲ့ဝင်လည်းဖြစ်ကိုယ်တိုင်နဲ့နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့မြန်မာအမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဦးကောင်းမြင့်ထွတ်ကပြောပါတယ
်အခု2013ခုနှစ်အတွင်းမှာဟိုပေါ့ zero level အထိမရောက်တော့ almost zero ပေါ့နော်နိုင်ငံရေးအကျဉ်းသားတယောက်မှမကျန်တော့လောက်တဲ့အထိလွတ်မြောက်စေဖို့ရတဲ့သူစူးစမ်းမယ်လို့ပြောပါတယ်
အရင်စစ်အစိုးရတစ်ထက်ကနိုင်ငံရေးတက်ကြွလှုပ်ရှားလို့ထောင်ချခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အရေးတာမကအခုစစ်အစိုးရတစ်ဖြစ်လဲရသအစိုးရလက်ထက်မှာခွင့်ပြုချက်မရှိဘဲဆန္ဒပြလို့ပုံမှန်18နဲ့ထောင်ချခံရသူတွေနိုင်ငံတော်ကိုအကြီးညိုပြက်စေတဲ့အမှုလို့ခေါ်တဲ့ပုံမှန်905ခါခွေးနဲ့ထောင်ချခံရသူတွေအများဆုံးပြန်လွတ်ပေးနိုင်မှုသူတို့ရဲ့အမိတွေကိုဒီကနေ့အစည်းအဝေးမှာတင်ပြခဲ့တယ်လို့ဦးရဲအောင်ကပြောပါတယ်
ကျွန်တော်တို့ပုံမှန် session နဲ့ရောပုံမှန်905ခါခွေးနဲ့ရောကျွန်တော်တို့တရားစွဲထောင်ချခံတဲ့လူတွေပေါ့နော်ထောင်ချသွားတဲ့လူတွေအဲ့ဒီလိုစီရင်ကိုကျွန်တော်တို့ဒီနိုင်ငံကိုကျွန်တော်တို့သတ်မှတ်ထားတယ်ကျွန်တော်တို့နဲ့နိုင်ငံချင်းသားစီရင်ဆိုတဲ့အဲဒီမှာကျွန်တော်ဖြည့်ပြီးတော့ပြင်ပေးလိုက်ပါတယ်ခင်ဗျာ
နိုင်ငံတော်တမရရဲ့လူချင်းချင်းသားကွန်းနဲ့ရိုးရိုးအချင်းသားတွေနိုင်ငံချင်းသားတွေရောပြီးလွတ်တဲ့နေရာမှာနိုင်ငံချင်းသားတွေကိုပုံမှန်401တက်ပြီးလွတ်တဲ့ကိစ္စတွေလည်းရှိနေပါတယ်ပုံမှန်401ဟာလက်ကျန်ထောင်ဒဏ်တွေကိုမှတ်ထားတဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံချင်းသားတွေကိုလူသလိုပြန်ဖမ်းနိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်နေပါတယ်ဒီပုံမှန်401ကိစ္စနဲ့ပတ်သက်ပြီးတော့ကော်မတီဝင်တွေကကော်မတီဥက္ကဋ္ဌဦးစိုးသိန်းကိုတင်ပြကြတဲ့အခါမှာဦးစိုးသိန်းကနောက်ပိုင်းမှာပုံမှန်401ကိစ္စကိုပယ်ဖျက်ဖို့အရေးနဲ့ပတ်သက်ပြီးတော့လွှတ်တော်နဲ့သာညှိနှိုင်းရမှာဖြစ်ပြီးသမ္မတဦးသိန်းစိန်က401နဲ့ထပ်ပြီးအရေးယူတာတွေမလုပ်ဘူးလို့သူ့ရဲ့မိန့်ခွန်းထဲမှာပြောပြီးဖြစ်တဲ့အကြောင်းပြန်လည်ဖြေရှင်းခဲ့ပါတယ
်401ကိစ္စနဲ့ပတ်သက်လို့ပြောတော့ဆိုတာလေးရောဒီနေ့ပွဲမှာရှိပါတယ်ကျွန်တော်တို့ဟုတ်ကဲ့401နဲ့ပတ်သက်ပြီးတော့တူဘက်ကလည်းပါအမှတ်ခံလဲဆိုတဲ့အခါကျတော့ဒါဟိုသမ္မတမိန့်ခွန်းထဲမှာလည်းပြောတော့ပြီးသွားပြီပေါ့လေ401နဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဟိုအရေးမယူပါဘူးဆိုတဲ့ဟာမျိုးပေါ့ဒါသမ္မတရဲ့ကတိစကားကဒါအတီးပါပဲပေါ့ဒါမျိုးမလုပ်ပါဘူးသူခင်မှာတော့ဒီဒါနဲ့ပတ်သက်ပြီးဗိုလ်ကြီးနေမျိုးစဉ်ကိုလုတ်ဖြစ်သွားတဲ့ဟာကလည်းတို့အနေနဲ့ပြန်လွတ်ပေးခဲ့တယ်ဆိုတဲ့အကြောင်းပြောပြပါတယ်ခင်ဗျာ
နိုင်ငံကျင်းသားဟောင်းတူဦးဖြစ်တဲ့ဦးရအောင်ပြောသွားခဲ့တာပါဒီနိုင်ငံကြီးရာကော်မတီရဲ့၄ချိန်မြောက်အစည်းအဝေးပြီးမှာတော့နောက်ပိုင်းနိုင်ငံရွေးချယ်အတူပြွေးကိစ္စတွေဆက်လုပ်ဖို့တလားတစ်ချိန်အစည်းအဝေးတွေပုံမှန်လုပ်ဖို့ကိုလည်းဝန်ကြီးဦးစိုးသိန်းကပြောခဲ့တယ်လို့ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ